Welcome to the Voice of America in Burmese.
Mingala nya cha ma shin. VOA Myanmar Pai season ye 2019 khu ne August 23 ye inga ne nya pai 9:20 season ne go American Pi Rong Su Myo Raw Washington DC ga ne line to meter 1925 30 ne VOA ye Facebook sa myan na ga ne dai thol ni ba bi shin. ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အောက်ကောင်ကျွန်းမှာဒီမိုကရေစီလူလားသူတွေကဆန္ဒပြရာကနေအောက်ကောင်ကထွက်ခွာမဲ့လေရင်ခီးစဉ်အားလုံးကိုဒီနေ့မှာလည်းဒုတိယနေ့အဖြစ်နဲ့ဖြစ်လိုက်ရပါတယ်ပြီးခဲ့တဲ့သတင်းပတ်သက်လူ9ယောက်တင်မနေသေဆုံးခဲ့ရတဲ့ရုရှားရေတပ်လက်ချင်းစကန်နီရေဒီယိုတက်တက်တိမြင့်တက်လာတာတွေ့ရတဲ့အကြောင်းရုရှားမိုးလေဝသစောင့်ကြည့်ဌာနကအတည်ပြုပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူတွေနဲ့တူကြီးညာပြီးတော့မှာပါ
ကောင်းပါပါရှင်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းမှာမိုးကြီးပြီးတော့ရေကြီးရေရှမ်းနေတာကြောင့်လူ60ထက်မနည်းသေဆုံးတဲ့သတင်းမှကြားဖို့ရှိတာကတော့
အခုကျွန်တော်တို့စဖြစ်တဲ့ချိန်နေအခုဆရာအလောင်း62လောင်းရပြီအခုကျွန်တော်တို့ခုတပ်ဖွဲ့ဝင်က140ပေါ့အပိုင်း3ပိုင်းခွဲပြီးတော့လုံနေကြတာပေါ့သူကမြေအပြော့
မြန်မာနိုင်ငံမိသက်သက်ဖွဲ့ဌာနချုပ်ညွန်ကြားရေးမှူးဦးသိန်းထွန်းပါရှင်ပြည်စုံကတော့မကြခင်ကြမှာပါဒါအပြင်မြမရေးပေးတင်သူတွေအတွက်ဆန်နဲ့တောက်သုံးရေတွေထိုင်ကဒီကနေ့ပေးပို့လာတဲ့တဲ့နဲ့ရှမ်းပြည်နယ်အကြောင်းမဲ့တီဘောဖက်မှာတရုတ်ကိုပို့မဲ့နွားတွေတင်လာတဲ့ကအမြင်မသိသူတွေရဲ့ပြစ်ခတ်တာကြောင့်လူသုံးဦးထက်မနည်းသေဆုံးခဲ့ရတဲ့တဲ့တွေကိုကြားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရရဲ့လေလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရတဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
အောက်ကောင်ကျွန်းမှာဒီမိုကရေစီလူလားသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြခဲ့ကြရကဟောင်ကောင်ကထွက်ခွာမဲ့လေရင်ခီးစဉ်အားလုံးကိုဒီနေ့မှလည်းဒုတိယနေ့ဖြစ်ဖြစ်လိုက်ရပါတယ်ဆန္ဒပြသူတွေကလေဆိပ်တွင်ခီးစဉ်ထွက်ခွာခဲ့တဲ့အထိဝင်ရောက်ပိတ်ဆို့ခဲ့ကြတာကြောင့်ဝန်ဆောင်မှုတွေရပ်ဆိုင်းခဲ့ရပြီးမိနစ်ပိုင်းအကြာမှာပဲလေဆိပ်အာဏာပိုင်တွေကခီးစဉ်တွေကိုပြစ်ဖို့ဆုံးဖြတ်လိုက်တာပါဆန္ဒပြပွဲတွေကြောင့်ပထမတစ်ရက်ကလေရင်ခီးစဉ်ရန်နဲ့ချီပြစ်လိုက်ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှလေဆိပ်ကိုပုံမှန်ပြန်ဖွင့်နိုင်မှုကြိုးစားခဲ့ပေမဲ့မအောင်မြင်ဖြစ်ခဲ့ရတာပါချိန်နဲ့မှာပဲဟောင်ကောင်ကလူလူဆန္ဒပြပွဲတွေနဲ့ပတ်သက်လို့အာဏာပိုင်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းနေတဲ့အပေါ်စိုးရိမ်နေကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကဒီကနေ့ပဲပြောဆိုလိုက်ပြီးဒီဖြစ်ရပ်တွေနဲ့ပတ်သက်လို့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလွှတ်ဆောင်မှုလည်းတောင်းဆိုလိုက်ပါတယ်ဗန္ဒာရီယာချက်ချာကြတဲ့ဟောင်ကောင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအကြမ်းဖက်မှုတွေနဲ့မတည်မငြိမ်ခြင်းတွေတိုးလာနေချိန်မှာပဲတောင်းဆိုလိုက်တာဖြစ်တဲ့အကြောင်းမဟာမင်းကြီးရဲ့ပြောခွင့်ရသူရူဘတ်ကော်ဗေးကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါဟောင်ကောင်ရဲ့လမ်းမတွေမှာလူတွေတန်းနဲ့ချီပါဝင်ပြီးသတင်းပတ်ဆယ်ဘက်လောက်ဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်1998ခုနှစ်မှာပရိရှတ်လက်အောက်ကနေတရုတ်ပြည်မှာရေးထံလွှတ်ပြောင်းခံခဲ့ရတဲ့ဒဇယ်ပိုင်းလွတ်လပ်ခွင့်ရဟောင်ကောင်မှာအုပ်ချုပ်သူတွေအတွက်အကြီးအမားဆုံးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါဟောင်ကောင်မှာရာဇဝတ်မှုနဲ့တန်နေရတဲ့ဖက်ဆီထင်းထင်းခံထားရသူတွေကိုတရုတ်ပြည်မှာကြီးလွှတ်ပြောင်းတရားစီရင်နိုင်မဲ့ဥပဒေမူကြမ်းတရက်ကိုကန့်ကွက်ကြရတာကနေအခုလိုဆန္ဒပြပွဲတွေကြီးထွားလာခဲ့တာလည်းဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပတ်ထဲလူ9ယောက်ထက်မနည်းသေဆုံးခဲ့တဲ့ရုရှားရေတပ်လေ့ကျင့်ရေးစခန်းအာရဟန်ဂစ်အနီးမှာရေဒီယိုဓာတ်သတ္တိမြင့်တက်လာတာတွေ့ရတဲ့အကြောင်းရုရှားမိုးလေဝသစောင့်ကြည့်ဌာနကအတည်ပြုလိုက်ပါတယ်။ပင်လယ်ဖြူဒေသညိုရိုစကာတောင်တန်းမှာစက်တီမှာရှိတဲ့စမ်းသပ်စခန်းမှာထပ်မံတွေ့ရှိရတဲ့အထောက်အထားတွေအရမစ်ဆိုင်းတုံးလောင်စာကအစိမ့်တဲ့ဓာတ်တွေသာမကအတိအကျမခွဲခြားနိုင်သေးတဲ့ရေဒီယိုသတ္တိကြွဓာတ်တွေတွေ့ရတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီလရှိရနေ့ကဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဒေသခံအစိုးရနဲ့ဗဟိုအစိုးရတာဝန်ရှိသူတွေအကြားရှုတ်ထွေးမှုတွေနဲ့သတင်းမားတွေကြောင့်သိဆုံးသူအတိအကျနဲ့ဘယ်လိုစမ်းသပ်မှုမျိုးလုပ်ခဲ့တယ်လဲဆိုတာတွေကိုရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါဗျ။မတော်တဆမှုနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပထမဆုံးအချိန်အဖြစ်ဒီကနေ့ပြောဆိုပေမဲ့အမေရိကန်ကအခက်အခဲတချို့ပြောနေတယ်လို့နျူကလ িয়ার အင်အားသုံးမစ်ဆိုင်းတုံးစမ်းသပ်မှုကြောင့်ပောက်ကွဲမှုဖြစ်ခဲ့တာလားဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။မမျော်လင့်တဲ့မတော်တဆမှုကြောင့်အသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ရတဲ့အကြောင်းနဲ့အခုဖြစ်ရမှာတေဆုံးသူတွေဟာတရေကောင်းတွေဖြစ်တယ်ဆိုတာမမေ့ကြဖို့အရေးကြီးတဲ့အကြောင်းပြောခွင့်ရသူကိုကိုးကားပြီးရုရှားသတင်းတွေမှာဖော်ပြကြပါရစေ
။ရုရှားနိုင်ငံမှာမချသေးရင်ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေဟာတာမန်သဘောလောက်ဖြစ်ရုရှားဆွေကဒီကနေ့ပဲပြောဆိုလိုက်တယ်လို့တိုင်းပြည်မှာနိုင်ငံရေးအခြေအနေတွေကြုံနေရတယ်လို့ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေဟာကြီးကြီးကျယ်ကိစ္စမဟုတ်တဲ့အတွက်သမ္မတဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိတဲ့အကြောင်းလဲပြောခွင့်ရဖို့ကိုဒမီထရီပက်စကော့ကတင်းတောက်တွေကိုပြောဆိုလိုက်တာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကခက်ချက်ညံ့ကင်တွယ်ခဲ့တဲ့ပုံမှာလဲကာဝယ်ပြောဆိုသွားပါတယ်မော်စကိုမြို့တော်ရဲ့အချက်ချာနေရာမှာတနင်္ဂနွေနေ့တုန်းကလူပေါင်းထောင်ထောင်ချီပါဝင်ခဲ့တဲ့ဆန္ဒပြပွဲအတွင်းမှာတော့လာမယ့်ဒီသန္ဓရရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စားတော်တော်များများပါဝင်ခွင့်မရတဲ့ပုံကန့်ကွက်ခဲ့ကြတာပါဒီနေ့မနေ့ကဆန္ဒပြပွဲဟာရုရှားနိုင်ငံမှာ၈နှစ်အတွင်းအကြီးအမားဆုံးလည်းဖြစ်ခဲ့ပါတယ် လွန်ခဲ့တဲ့လအတွင်းဆန္ဒပြပွဲတွေမှာဆန္ဒပြသူထောင်နဲ့ချီပြီးတော့လေရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါရုရှားအနာဘယ်နီကတော့ရှင်ပြိုင်ဝင်မရတဲ့ကိုယ်စားလှယ2022ခုနှစ်လွတ်တော်ရွေးကောက်ပွဲအကြိုဖြစ်အများကမြင်ထားကြတဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်ရမှာထောက်ခံသူတွေရဲ့လက်မှတ်အလုံလောက်မရဘူးဆိုပြီးပြောဆိုထားပါတယ်
ဩစတြေးလျနိုင်ငံဆစ်ဒနီမြို့နယ်မှာအင်္ဂါနေ့ကလမ်းသွားလမ်းလာတွေကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တဲ့အမျိုးသားကိုတော့အမျိုးသမီးတဦးသေဆုံးပြီးနောက်တဦးကိုထိခိုက်ဒဏ်ရာရအောင်လုပ်ခဲ့မှုနဲ့ဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အသက်22နှစ်အရွယ်တိုက်ခိုက်သူဟာလူတွေနေလဲစားအပြင်ထွက်စားနေကြတဲ့အချိန်စီးပွားရေးအရာအချက်ချာကြတဲ့မြို့နယ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့ထိုးတိုက်ခိုက်ဖို့ကြိုးစားခဲ့တာလို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။ Twitter လူမှုကွန်ရက်ပေါ်တက်လာတဲ့ဗီဒီယိုဖိုင်တွေထဲမှာတော့တိုက်ခိုက်သူလို့ယူဆရတဲ့သူကကားတွေရှုပ်နေတဲ့မိဖွားတစ်ခုမှာကားဒဇင်းပေါ်ကိုခုန်တက်အာရဗာသာစကားနဲ့အလာအရှင်မြတ်သားလင်ကြီးမြတ်တယ်လို့အော်ဟစ်ပြီးတော့ဓာတ်တလက်နဲ့ဝီယန်တိုက်ခိုက်ဖို့ကြိုးစားခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့ကားကဘိန်းရွှေ့လိုက်တဲ့အချိန်မှာလမ်းပေါ်သူလဲကျသွားခဲ့ပြီးအဲ့ဒီနောက်သူနဲ့ထိတ်ထိတ်တွေ့တဲ့အမျိုးသားတယောက်ကိုငါ့ကိုပြစ်လို့အော်ဟစ်ပြီးတော့ရှေ့ဆက်ထွက်ပြေးသွားခဲ့ပါတယ်။နောက်ပိုင်းမှာတော့လမ်းသွားလမ်းလာတွေကသူ့ကိုဝိုင်းဝန်းဖမ်းဆီးခဲ့ကြတာပါ။ဓာတ်ဒဏ်ရာရသွားခဲ့တဲ့အမျိုးသမီးကတော့အသက်အန္တရာယ်ဆိုရင်စရာမရှိခဲ့ပါဘူး။အခုတိုက်ခိုက်ခံရမှုဟာတစ်ဖက်ကရန်စားလို့လုပ်တာမျိုးမဟုတ်ပဲသူ့ဘက်သာတတ်တတ်လိုက်လံတိုက်ခိုက်တာမျိုးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါရဲ့ရှင
်ဗီအိုအေမရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရက်မှာလိုင်းလိုက်မီတာ190 kHz 1595နဲ့ပြောင်းထုတ်လွှင့်ပေးနေပါရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကလေးကမလေးရှားနိုင်ငံမှာပျောက်ဆုံးသွားတဲ့အသက်15နှစ်အရွယ်ပြင်သစ်အိုင်ယာလန်နိုင်ငံသူမင်းကလေးငယ်ရဲ့အလောင်းကိုရှာဖွေရေးအဖွဲ့တွေရှာဖွေတွေ့ရှိသွားကြပါပြီလူဆန်ဟိုတယ်နဲ့2 km အကွာလောက်မှာနူရာAnd Korean အလောင်းကိုတွေ့ရှိခဲ့တာဖြစ်တဲ့ကြောင့် Negri Sambilan ပြည်နယ်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။မတန်ဆွမ်းသူဆက်ရော်တက်ရွယ် Main Clinic ကကွာလာလမ်ပေါ်ကနေကီလိုမီတာ80အကွာမှာရှိတဲ့ဟိုတယ်မှာစီးရင်ပြည့်သွင်းပြီးနောက်တနေ့မှာပဲပျောက်ဆုံးသွားတာဖြစ်တဲ့ကြောင့်မိသားစုကတိုင်ကြားခဲ့တာပါ။ရဲတပ်ဖွဲ့ကလူပြောက်ဖြစ်သတ်မှတ်ခဲ့ပေမဲ့မိသားစုကတော့ပြန်ပေးဆွဲခံရတယ်ဆိုပြီးတော့လည်းတန်တရားဖြစ်ခဲ့ကြပါတယ်။သေဆုံးသူ Main Clinic ကိုရှာဖွေဖို့လူပေါင်း350ကျော်ပြင်ရဲရင်တွေအဝေးထိန် drone ရင်တွေအနှက်ခံခွေးတွေကိုပါအသုံးပြုခဲ့ကြတာပါဗြိတိန်အရန်နဲ့ပြည်သင့်နိုင်ငံကရဲတပ်ဖွဲ့အနေနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ခဲ့ကြပါတယ်မင်းကလေးရဲ့မိခင်ဟာအရန်နိုင်ငံသူဖြစ်ပြီးဖခင်ကတော့ပြည်သင့်နိုင်ငံသားဖြစ်ပေမဲ့မိသားစုကဗြိတိန်နိုင်ငံမှာနှစ်တော်ကြာနေထိုင်နေကြတာပါပျောက်ဆုံးသူတမီးနဲ့ပတ်သက်လို့သတင်းပေးနိုင်တဲ့သူကို Belfast Sea Wire အတိုင်းဝိုင်းရဲ့အလူငွေနဲ့ဒေါ်လာ12,000နီးပါးစုငွေကြီးမြင့်ဖို့လဲတင်းလာနေတုန်းကပဲမိခင်ဖြစ်သူကကြေညာထားတာဖြစ်ပါတယ်
မုတ်တုံမိုးများပြီးရေကြီးရေရှမ်းတာတွေကြောင့်တည်ဆုံးသူ200နီးပါးရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံကပြည်နယ်၄ခုမှာကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေလိုက်လံပေးနေပါတယ်။ရေဘေးကြောင့်လူပေါင်းတထန်းကျော်အိုးအိမ်တွေကိုစွန့်ခွာခဲ့ကြရတာပါ။အနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ Kerala, Karnataka, Gujarat နဲ့ Maharashtra ပြည်နယ်တွေမှာမိုးအကြီးကျယ်ရွာသွန်းပြီးမြစ်တွေရေရှမ်းတာကြောင့်ရေဘေးကြောင့်ကိုဆူဆူဝါခံနေကြရတာပါ။တောင်ပိုင်း Kerala ပြည်နယ်ကတော့ရေဘေးကြောင့်ကိုအဆိုးဆုံးခံရတဲ့ဒေသဖြစ်ပါတယ်။မိုးနဲ့ပြန်လျော့သွားပြီးတော့ရေပြန်ကျလာတာကြောင့်အကူအညီလိုအပ်တဲ့နေရာတွေမှာရှာဖွေရင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပို့ပြီးလုပ်လာနိုင်ပြီလို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။ Kerala ပြည်နယ်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းနှစ်တရာနီးပါးကာလအတွင်းမှာအဆိုးဝါးဆုံးရေဘေးတောင်ကိုခံခဲ့ရတယ်လို့ရေဘေးကြောင့်လူ450လောက်သေဆုံးခဲ့ရပါရယ်ရှင်
။ Congo Democratic သမ္မတနိုင်ငံမှာ Ebola ရောဂါကူးစက်မှုတွေစံသက်ကူးတာနေတဲ့ဆေးမျိုးစား၄ခုနဲ့နှစ်ခုကထိရောက်မှုရှိတဲ့အတွက်လူနာတွေအားလုံးအတွက်အသုံးပြုတော့မှာဖြစ်ပါရယ်။ REGN EP3 နဲ့MAB114 အမျိုးအစားဆေးနှမျိုးနဲ့စံသက်ကုသရမှာတည်ဆုံးမှုနှုန်းဟာ17ရာခိုင်နှုန်းအောက်ထိရောက်ချသွားခဲ့တာပါစံသက်သုံးဆွဲနေတဲ့နောက်ထပ်ဆေးမျိုးအစားနှစ်ခုကတော့တည်ဆုံးမှုနှုန်း33ရာခိုင်နှုန်းထိရှိနေပါတယ်တည်ဆုံးမှုနှုန်းနေပါတဲ့ဆေးဝါးအတိတ်ကြောင့်လူနာတွေအနေနဲ့စောစောစီးစီးကုသမှုခံယူကြလိမ့်မယ်လို့မျှော်လင့်နေကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုခဲ့ပါတယ်ကွန်ဂိုနိုင်ငံမှာနှစ်နဲ့ချီကျုံနေရတဲ့ Ebola ရောဂါကြောင့်လူပေါင်း1800ကျော်တည်ဆုံးခဲ့ရတာပါပြင်းစစ်ဖြစ်ပွားနေတဲ့အတွက်လည်းအီဘိုလာရောဂါတက်ဖြစ်ရေးမှာအခက်အခဲတွေကြုံနေရပါတယ်။ရောဂါဖြစ်ပွားမှုအခြေအနေမှန်ကိုသဘောမပေါက်ကြတဲ့အတွက်ကူးစက်ခံရချိန်မှာကုသမှုခံယူရမျိုးမရှိဘဲအိမ်မှာသာနေကြတဲ့အတွက်လည်းကူးစက်ပြန့်နှံ့မှုတွေကြီးထွားလာရတာလည်းဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်စီးရင်ဝင်နိုင်ငံအဖြစ်ကနေထုတ်ပယ်ခံရတဲ့အပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။ အရှတိုက်ကအိမ်နီးချင်းနှစ်နိုင်ငံအကြားကုန်သွယ်ရေးအငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ကုန်ပစ္စည်းအမျိုးအစားတချို့ကိုတင်သွင်းခွင့်ပိုမိုကန့်သက်ထားတဲ့ကုန်သွယ်ဘက်နိုင်ငံစီးရင်သက်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့ကတောင်ကိုရီးယားနိုင်ငံကကြေညာလိုက်တာပါနိုင်ငံကစီးမျဉ်းတွေကိုချိုးဖောက်ပြီးပြပပို့ကုန်တွေကိုထိန်းချုပ်တဲ့နိုင်ငံတွေအတွက်သတ်မှတ်ချက်အသစ်ကိုပြဋ္ဌာန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဆန်ယွန်မိုကပြောဆိုထားပါတယ်။ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကဲဆီကိုကတော့ပြပပို့ကုန်ဆိုင်ရာနိုင်ငံကစီးမျဉ်းစည်းကမ်းတွေကိုဂျပန်နိုင်ငံကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှင်းမပြနိုင်ခဲ့ဘူးလို့လည်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါ။ကုန်သွယ်ရေးအငင်းပွားမှုတွေကြုံတွေ့နေရတဲ့နှစ်နိုင်ငံအကြားအပြန်အလှန်လက်တုံ့ပြန်နေကြတာမှာဂျပန်နိုင်ငံကလည်းဒီကုန်သွယ်ရေးအထူးခံစားခွင့်ရနိုင်ငံစီးရင်တွေကနေတောင်ကိုရီးယားကိုထုတ်ပယ်ထားပါတယ်။ဂျပန်နိုင်ငံကတော့ဒီကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလုံခြုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအိုဟိုပြည်နယ်ဒေတွန်မြို့မှာလူ6ကိုတပ်ဖြတ်ခဲ့တဲ့တနသမားရဲ့တငယ်ချင်းဖြစ်သူကိုဖမ်းဆီးထားတဲ့အကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။တိုက်ခိုက်ရမှာအုံပြုခဲ့တဲ့ကြီကာအင်ဂျင်နဲ့အတူတနတ်တလက်နဲ့ကြီတောင့်တရာပေါဝင်တဲ့ကြီကတ်ခုကိုတနသမားကွန်နာဘတ်စ်တွေဝယ်ယူပေးခဲ့တဲ့အကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာပဲဖမ်းဆီးလိုက်တာပါ။လက်နက်တွေကိုဝယ်ပေးခဲ့ပြီးတငယ်ချင်းရဲ့မိဘတွေမသိအောင်သူ့တိုက်ခန်းတစ်ခုမှာတင်ထားပေးခဲ့တဲ့အကြောင်းအီသန်ကိုလီကအာဏာပိုင်တွေကိုဝန်ခံခဲ့တယ်လို့လည်းအစိုးရရှင်တွေကပြောပါတယ်။လူမျိုးများတည်ဆုံးခဲ့တဲ့တိုက်ခိုက်မှုအတွင်းအုံပြုခဲ့တဲ့လက်နက်တွေထဲမှာမပါဝင်တဲ့ပစ္စတိုတနက်တလက်ဝယ်ယူခဲ့စဉ်တုန်းကအစိုးရကသတ်မှတ်ထားတဲ့အတိုင်းရှောက်လာဖောင်ကိုဖြစ်ဆွဲရမှာစီးကြောက်သုံးဆွဲဘူးရနဲ့ပတ်သက်လို့လိမ့်လေဖော်ပြခဲ့တဲ့အပေါ်မှာအာဏာပိုင်တွေကအရေးယူခဲ့တာကနေတနက်သမားတုံးခဲ့တဲ့လက်နက်တွေကိုဝယ်ယူပေးခဲ့တဲ့ကိစ္စပေါ်ပေါက်လာခဲ့တာလည်းဖြစ်ပါတယ်
အင်္ဂါနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့မှာမိုးအပြင်းထန်ရွာသွန်းပြီးတော့မြေပြိုလာကြောင်းတေဆုံးသူအယောက်60ကျော်သွားပါပြီ။တေဆုံးသူတွေကိုရောအသက်မသေးချင်နေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ဒါအပြင်ထပ်ပြီးတော့မြေပြိုကြမဲ့အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်စစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ပင်လယ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရှင်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးပြင်းထန်ရွာပြီးမုန်ပြင်းနဲ့တနင်္လာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါ။တေဆုံးသူအများစုကမုန်ပြင်းနဲ့ပေါင်မြို့နယ်တဲပြည်ကုန်းကြီးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြည်ကုန်းကြီးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားရေးမှူးဦးသိန်းထွန်းကအခုလိုပြောပါတယ်
အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆက်ရတဲ့အလောင်း62လောင်းရပြီအခုကျွန်တော်တို့ကတပ်ဖွဲ့ဝင်က140ပေါ့အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျာမြေပြော့နေလို့ဆိုတော့ကျွန်တော်ကလူနဲ့ပဲဟိုဘာဒီပစ္စည်းကလေးတွေကိုလူနဲ့ပဲတယ်ပြီးတော့တုတ်နေတယ်လုံးပြောမနှက်ပြန်မှာတော့ကျွန်တော်တို့ကဟို၆ထဲတွေကြာရင်ကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတယ်တော့ရှာတယ်အခုတော့လူတော့တော်တော်နေတော့ပါအောက်မှာမတွေ့တော့ဖြစ်သွားပါ
မြေပြိုကျတဲ့တဲပြည်ကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမှရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကစပြောပါရယ်
။အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှာပါတဲ့ drone နဲ့အပေါ်ရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ဟိုကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့အနည်းကတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေအထားတွေကတော့အဲ့လိုပေါ့။မြေပြင်စိမ့်နှိမ့်ပေါ်မှာလမ်းလျှောက်တဲ့အရာလူတွေတွေ့ရပါဘူး။ပြီးတော့ကျွန်တော်တို့ဒုသမတကြီးလည်းကျွန်တော်တို့ဓာကြီးကိုသတင်းပို့ထားပါတယ်။ဆိုတော့ဆိုဓာကမနေ့ကမှစီဝေးပို့ပြီးတော့မှဟိုဘူမိပေရာပညာရှင်တွေနဲ့သေစိတ်ဆက်ပြီးတော့စုံစမ်းပါပါခင်ဗျာ
။မုံပြင်းနယ်ပြင်တင်းလိုက်တိုင်းဒေသကြီးအပိုင်းဖြစ်တဲ့ရေမြို့မှာလည်းရေကြီးရှန်နာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြားမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှာမြေပြိုကျတာကြောင့်တေဆုံးသူနှစ်လောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြို့နယ်လူမှုကျိုးဆောင်အဖွဲ့အတွင်းမှဦးအောင်နိုင်ဝင်းကအခြေအနေကိုရှင်းပြပါပါတယ
်။ဖြစ်ရှင်ဖြစ်တာကတဲရည်ရဖြစ်တာဗျတဲရည်နေခြင်းမှာဖြစ်တာအလောင်းကဒီနေ့မှတွေ့တာလွှဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီနေ့ဟာတွေကကျွန်တော်တို့ရေးတဝဲကားလမ်းဘိုင်းတိုင်းကိုဆက်ကိုမှာတောင်ပြိုကျပြီးတော့ပြုတ်ကျသွားတာရေးဦးပါနှစ်ဦးကပြေတယ်နှစ်ဦးကပြည့်ရှင်တယ်
ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကန်ဝင်ရံကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်းလိုက်တိုင်းတို့မှာမိုးရွာတာတော့လျော့သွားပါပြီ။တောင်ပြိုကျတာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မှုကသုံးသပ်ပါတယ
်။မိုးကအချိန်တိုလေးအတွင်းမှာပေါ့ဒီအညောင်များရသူအရှိရလဲဒီမိုးကသက်တိုက်ရွာထားတာပေါ့နော်ရွာထားတဲ့အနေအထားမျိုးလေးရှိတယ်။အဲ့ဒီအတွက်ကြောင့်လို့ဒီတကြောင်ပေါ့နော်နောက်တစ်ခါတော့ကျွန်တော်တို့ဒီပေါ့ဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အချိန်နဲ့ရာလီရလည်းတကြောင်ပေါ့နော်အဲ့ဒီတကြောင်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရေအတောင်ခံနေခြင်းကြောင့်ဒီချက်ချင်းမဆက်နော်နောက်တစ်ခါတော့အဓိကဖြစ်တော့ဒီချိန်တိုလေးတွေမှာမိုးအမြောင်များရောလဲလို့ပေါ့နော်အဲ့ဒီအတွက်ကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းလိုက်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးရေလျှံတာတွေဖြစ်ပေါ်နေပြီးရေဘေးသင့်ပြည်သူ 9,000 ကျော်ရှိနေပြီဖြစ်ပါတယ်။ရေဘေးသင့်နေရာတွေကိုဒုသမရဦးဟင်နရီဘန်ထီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်းကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲဖွဲ့တွေဖွဲ့စည်းထားပြီးရေဘေးသင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။
ကိုချက်အောင်ခန့်တင်ပြပို့သွားရပါရှင် VOA မြန်မာပိုင်းဆိုင်စီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရေဘေးတန်တဲ့လူမှုအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေပေးတာကိုမြန်မာတာဝန်ရှိသူတွေဒီကနေ့လက်ခံရယူပါတယ်နှစ်နိုင်ငံနယ်စပ်ကုံတော်ရေလမ်းကြောင်းမှာလမ်းနဲ့တံတားတွေပျက်စီးသွားတာဆက်ပြီးတော့ရေကြီးနေစေရှိတာကြောင့်နယ်စပ်ကုံတော်ရဲ့ရပ်ဆိုင်းတလောက်ဖြစ်နေပြီးကုန်တင်ကားတွေမသွားနိုင်တဲ့အတွက်နှစ်နာဆုံးရှုံးတာတွေလည်းရှိနေပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်နဲ့အနီးဆုံးပြည်နယ်တွေဖြစ်တဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းရေဘေးတံကိုကြုံနေရတာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပြီးရေဘေးသင့်ပြည်သူတွေအတွက်အကူအညီတွေလည်းလိုအပ်နေတာပါထိုင်းအစိုးရနဲ့ထိုင်းစစ်တပ်ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တံခါးကနေရေဘေးသင့်ပြည်သူတွေအတွက်စံစားစရာနဲ့တောက်ရည်တပ်နေပါတဲ့ကား3စီးတိုက်ပစ္စည်းတွေကိုဒီကနေ့ဩဂုတ်လ23ရက်နေ့မှာလှူဒန်းခဲ့ပြီးမြန်မာဘက်ကလက်ခံယူခဲ့ကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပြပါတယ်
။ဟုတ်ကဲ့ခင်ဗျာတို့ဒီကနဲ့ကျွန်တော်ဒီကတက်မှတ်မှုနဲ့ပေါ့ဟိုလက်ကနက်ခံလို့ယူတတ်ခံပါခင်ဗျာဟုတ်ဟိုပေါ့မဟိုကား3စီးပေါ့မနည်းနည်းကွန်တိန်နာဘောက်စ်နဲ့တစီကျွန်တော်သေးတဲ့ကားသေး2စီးပေါ့ခင်ဗျာအချောင်းကြီးကအဓိကတော့မဟိုစံတို့စီးတို့ရိတ်ခါတို့ပေါ့မှာလေဒီတော့ဒီတန့်တို့ဘာလို့ပါပါလဲဟုတ်ကဲ့စားစရာပါလေဟုတ်ကဲ့
ကြီးနေတဲ့ရေကလက်ရှိအချိန်ထိတိတိသာသာရော့မသွားသေးတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတော့မဲ့လို့လည်းသူကပြောပါတယ်။မြန်မာပြည်ဘက်မှာဂျိုင်းတရားပျက်စီးနေပြီးကုန်တင်ကားတွေဆက်မသွားနိုင်ပဲဖြစ်နေတာကြောင့်ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့အတွက်ထိုင်းဘက်ကတော့ထိုင်းဘက်ငွေတန်း 2,000 ဘိုးလောက်နှစ်နာနေပါတယ်။မြန်မာဘက်ကတော့ဩဂုတ်လ12ရက်နေ့ကနေစတင်ပြီးကုန်မပါတဲ့ကားတွေကိုဖြတ်တန်းသွားလာခွင့်ပေးနေတယ်လို့လည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။
အကုန်မပါဘောကုန်ပါခဲ့ရင်လည်း73နဲ့မကျော်တဲ့ဟာပေါ့မှာ
မြန်မာပြည်တနိုင်ငံလုံးမှာတဘာဝဘေးဒဏ်ကြောင့်လူဦးရေ 12,000 လောက်အိုးအိမ်စွန့်ခဲ့ရပြီးလက်ရှိမှာလူဦးရေစုစုပေါင်း 38,000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုလုံနေရတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံကပြီးခဲ့တဲ့ရက်တွေကပဲထုတ်ပြန်ခဲ့ပါတယ်မွန်ပြည်နယ်မှာဆိုရင်ရေကြီးပြီးရေပြိုမှုတွေကြောင့်သေးဆုံးသူ60ထဲမနည်းရှိနေပါပြီ။ရေဘေးဒုက္ခသည်တွေအတွက်တက်ဆိုင်ရာတာဝန်ရှိသူတွေသာမကပြည်သူတွေကပါတနိုင်တစ်ပိုင်အကူအညီပေးနေကြပါတယ
်။မအေးအေးမတင်ပြသွားရပါရှင်။အခုတော့ရှမ်းပြည်နယ်ဘက်ကပြစ်ခတ်မှုသတင်းတစ်ပုဒ်တင်ပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့သီဘောမြို့နယ်အတွင်းမှာတရုတ်နိုင်ငံဘက်ကတင်ပို့မဲ့ကျွဲနွားတင်ရင်တွေကိုဘယ်အဖွဲ့ကမှမသိရသေးတဲ့လက်နက်ကိုင်တွေကနရက်ဆက်တိုက်ပစ်ခတ်ခဲ့တာကြောင့်လူ3ဦးသေဆုံးပြီးတော့2ဦးထဏ်ရာရခဲ့ပါတယ်။ကြောက်မဲနဲ့တီဘောမြို့နယ်အတွင်းမှာအ ਨੇ ဆုံးလက်နက်ကိုင်အဖွဲ့3ဖွဲ့လှုပ်ရှားနေတာဖြစ်ပြီးလောလောဆယ်မှာတော့ပစ်ခတ်တဲ့အဖွဲ့ကိုစုံစမ်းနေစေပါ။တည်တင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကျွဲနွားတင်ပို့တဲ့ကားတွေကိုပြစ်ခတ်တာတွေဟာမကြာခဏဖြစ်ပွားလေးရှိပြီးအခုနောက်ဆုံးကတော့ဒီကနေ့အင်္ဂါနေ့မနက်ပိုင်းကကြောင်မဲမြို့နယ်အတွင်းနဲ့တနင်္လာနေ့နေကင်းပိုင်းကတီဘောမြို့နယ်အတွင်းမှာနှစ်ရက်ဆက်တိုက်ဖြစ်ခဲ့တာပါကြောင်မဲမြို့နယ်အတွင်းဖြစ်စဉ်နဲ့ပတ်သက်ပြီးကြောင်မဲရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ကြောင်မဲမြို့နယ်ခုံပေါင်းကြီးရွာအုပ်စုပေါင်းအင်းကြီးကြီးရွာဝန်လန်းခွဲမန္တလေးလာရှိုးလမ်းမကြီးပေါ့၈နှစ်ခွဲလောက်ပါကျနော်အဲ့ဒါဒီနေ့မနက်၈နာရီကျော်ခန့်ပေါ့ကြားရတာတတိယကျက်ခံရတာဗျရေမောင်းစပယ်ယာနှစ်ယောက်တည်ရတာတင်ကတော့စုံစမ်းစက်ပေါ့နော်အမဲရောက်နေပြီဆိုတော့ပြောရတယ်ပြည့်ရတယ်မဲပေါ့ဟောလက်လက်ကအဖွဲ့စည်းအဆုံရှိတယ်လေ
ဒီလ12ရက်နေ့တနင်္လာနေ့နေခင်ပိုင်းကလည်းတီဘောမျိုးနယ်အတွင်းမှာကျွဲနွားတင်ပို့တဲ့ရင်တစဉ်အပြစ်ခံရပြီးထိခိုက်မှုအခြေအနေကိုတီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဆမ်လောင်းကြီးပါနဲ့ကုန်းမုံကြီးရကြားလို့နော်ကျွန်တော်တို့ဒီကိုညပြီးတော့ကုညီတောင်းတဲ့ချိန်ကတော့7နာရီပေါ့နေ့လည်းနေ့လည်း7နာရီအဲ့မှာကျွန်တော်တို့ဒီကညသွားတယ်သွားလိုက်တဲ့ချိန်မှာဟိုမှာကျတော့တီဆုံးတယောက်နဲ့ဆိုင်ရတယောက်ပေါ့နော်ဆိုင်ရရတဲ့တယောက်ကတီဘောစီယုံကိုတွေ့တယ်ပို့ပြီးတော့မှတီဘောစီယုံနဲ့ပြောလာရှူးစီယုံကိုထပ်ပြေးပြီးနေတယ်လေ
တီဘောမျိုးနဲ့အတွင်ပြစ်ခတ်မှုမှလည်းတရားခံကိုစုံစမ်းနေစေရှိကြောင်းပြောပါတယ်ကြောင်မဲနဲ့တီဘောမျိုးနယ်အတွင်းမှာ RCSS ကရှမ်းပြည်တမ်ရော်တောင်ပိုင်း SSPP ကရှမ်းပြည်တမ်ရော်မြောက်ပိုင်းအပြင် TNLA ကတအံပလောင်စတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲမျိုးကပရာဟိတဆောင်ရွက်နေသူတဦးကတော့ကျွဲနွားတင်ကားတွေပြစ်ခံရတဲ့အပေါ်အခုလိုတုံ့တက်ပါတယ်
။နွားကားတွေပြစ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရင်လုံးကမရှိဘူးဗျ။တရင်လုံးကလည်းတရင်ဝင်သွားတဲ့နွားလိုက်ရှင်ပေါ့နော်တရင်ဘုံတွေခွင့်မပေးတဲ့အခါမှာတောလန်းနေပို့တာဗျာလမ်းလျှောက်ပြီးပို့ကြတာပေါ့နှစ်ပေါင်းကိုကြားလာပြီးကောင်စီခက်ကလေးအသွားနေကြတာပဲ NLD ဆိုတာခက်နောက်ပိုင်းမှာကြတော့ဒီတရားဝင်ဘုံတွေခွင့်ဆိုတာပေးလိုက်တာပေါ့အင်းတောလန်းလျှောက်တဲ့အချိန်တုန်းကဒီအတန်းနဲ့မကြောက်ဘူးဗျာတောထဲမှာဒီအခွင့်အရေးပေါင်းစုံနဲ့တွေ့ပါလေဗျာတွေ့လို့ရှိရင်လည်းပဲထုံးစံတိုင်းပေါ့ပေးကံပြီးသွားတာပါပဲဆိုတော့အခုပြစ်ခံရတဲ့ကားတွေကခုံမဆောင်လို့ပြစ်ခံတာအများပြည်သူကမြင်လာတော့စက်ကြီးပေါ့ဗျာနော်ဘဲဖွဲ့ရှိဆိုတော့ကျွန်တော်တို့ကဘလို့မှကောင်းခြင်းတလူမရဘူးပေါ့
ဒီအပိုင်းဖြစ်ပေါ်တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီး TNLA ခေါ်တန်းပလောင်အဖွဲ့ကသူတို့လက်ချက်မဟုတ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ
်ကျွန်တော်အဖွဲ့ကတော့မဟုတ်ဘူးဒီလက်ချက်တော့ကျွန်တော်ပြတ်တော့မှာကျွန်တော်လှရှာတဲ့အပိုင်းကတော့ဒီကျောင်းမဲအနောက်ခြမ်းမနော်အဲကာလမတိရောက်တာကျွန်တော်အဖွဲ့ကပြင်မရှိဘူး
TNLA အဖွဲ့ဟာအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့အဖွဲ့မဟုတ်ပါဘူး SSPP ခေါ်ရှမ်းပြည်တမ်ရော်မြောက်ပိုင်းကပြည်နယ်အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးထားပြီး RCSS ခေါ်ရှမ်းပြည်တမ်ရော်တောင်ပိုင်းကတော့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ရှမ်းပြည်နယ်ကြောင်မဲနဲ့တီဘောမြို့နယ်အတွင်းကျွန်းဝါတင်ရင်တွေကိုဒီနှစ်ဇူလိုင်လနဲ့မေလအတွင်းမှာလည်းပြစ်ခတ်ခံရတာတွေရှိခဲ့ပြီးဒီပြစ်ခတ်မှုတွေမှာအ ਨੇ ဆုံးယင်ပေါင်း2ဦးသေဆုံးခဲ့တယ်လို့ယင်နောက်လိုက်2ဦးလည်းဒဏ်ရာရခဲ့ပါတယ်။ဒီပြစ်ခတ်မှုတွေမှာလည်းတရားခံကိုရှာဖွေဖော်ထုတ်နိုင်တာမရှိခဲ့ပါဘူး
။ရှမ်းပြည်နယ်ဖက်မှာတနပ်ပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းကိုမိုးစောတင်ပြတော်တာပါရှင်။အခုတော့မြန်မာကုန်သွယ်ရေးအကောင်စီရေးဥရောပကပေးအပ်တဲ့အကူအညီသတင်းတင်ပြခြင်းပါတယ်။မြန်မာကုန်သွယ်ရေးကဏ္ဍအထူးသဖြင့်ပြည်ရင်းမှာရှိတဲ့အသေးစားအလတ်စားလုပ်ငန်းတွေကိုဥရောပသမဂ္ဂ EU ကနေဒေါ်လာယူရို၈တန်းငွေကြေးထောက်ပါမဲ့ Arise Plus မြန်မာအစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ဒါကအာဆီယံအပါအဝင်နိုင်ငံတကာကမ္ဘာကုန်သွယ်ရေးအဖွဲ့တွေနဲ့လက်တွဲနိုင်ဖို့အလုတ်ကိုင်းဖန်နေနိုင်ဖို့ EU ကရည်ရွယ်တာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဥရောပသမဂ္ဂ EU ကမြန်မာအစိုးရရဲ့ကုန်သွယ်ရေးကဏ္ဍအတွက်၄နှစ်စာယူရို၈တန်းထောက်ပံ့မဲ့အစီအစဉ်အတွက်နှစ်ဖက်ငွေကြေးပိုင်းဆိုင်ရာစာချုပ်ချုပ်ဆိုထားပြီးနိုင်ငံတကာကုန်သွယ်ရေးဌာနကစီးပွားကူးသန်းဝန်ကြီးဌာနနဲ့ပူးပေါင်းအကောင့်တွေဖော်တော့မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေပြီးရောဥရောပသမဂ္ဂနိုင်ငံတွေနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးတူးတက်လာဖို့ပြည်တွင်းကအသေးစားနဲ့လက်စားလုပ်ငန်းအဆက်အမီတွေကိုအဓိကပံ့ပိုးရေး EU ကရည်ရွယ်ထားကြောင်းစီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်ကပြောပါတယ်။
ဥရောပသမဂ္ဂနဲ့တဝါစီကုန်းစုကစီးသားတဲ့စီးပွားရေးခွင့်ရေးကိုအလုံးစံနိုင်တဲ့ပုံစံကိုပုံရိပ်ကနာကျူးစီး SME တွေပေါ့ဒါတွေရဲ့စောင့်ဆောင်ရည်ကိုပုံမတော်တင်းစီကို financing agreement ကတော့လက်မှတ်ထိုးပြီးသွားပြီလက်မှတ်ထိုးပြီးသွားဆိုတော့အခုကစတင်ဆောင်နေပြီပေါ့ကာလအတိတ်ကတော့တဝါကြီးစတင်တဲ့နေရာစပြီးတော့ဖြစ်စစ်နေတာပေါ့ဒီနေ့ပေါ့
လက်ရှိအနေအထားမှာ SME လုပ်ငန်းရှင်တွေကချင်းငွေရရှိဖို့ကအဓိကလိုအပ်ချက်ဖြစ်နေပါတယ်ဒါပေမဲ့ရေရှည်ရက်တင်နိုင်မှုအတွက်ဆိုရင်တော့လုပ်ငန်းသေးတွေဟာစဉ်ဆက်မပြတ်လေ့လာမှုတွေလုပ်ဖို့လိုကြောင်းစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနညွှန်ကြားမှုဒေါက်တာအီးရွှေစင်ထွန်းကပြောပါတယ
်။ဆိုအင်းဒီပြည်ထောင်နိုင်ငံမှာဆို value add လုပ်နေတာ။ဒီမှာဒီမှာ value add လုပ်ဖို့အတွက်ကို idea လည်းလိုရဲ၊ technology လည်းလိုရဲ၊စစ်စီပိုင်းအားစအများကြီးလိုအပ်နေပါလေ။ဟို sentiment တွေမှုဆိုတာမရှိသလိုဖြစ်နေမျိုးကလာဖြစ်နေတယ်။ဥပမာအဲကော်ဖီလည်းပေါ့ for example ကော်ဖီဆိုပါဆိုဒီကော်ဖီကိုဘယ်ဒီဂရီမှာထားလိုက်အရသာဘယ်လိုဖြစ်မလဲအခါရော့မလားအရှင်တက်ပေါက်လားမလားစသည်ဖြင့်ပေါ့ဒါတွေကိုအဲလိုအပ်တယ်ဆိုရင်ဟာကျွန်တော်တို့ကများများလေးဒီလို awareness ပေးရမယ်ပေါ့နော
်အစိုးရဘက်ကလည်းအသေးစားနဲ့လက်စားလုပ်ငန်းရှင်တွေကိုလုပ်ငန်းကျွမ်းကျင်မှုအပိုင်းတွေလေ့ကျင့်သင်ကြားပေးသင့်တယ်လို့ဒေါက်တာအီးရွှေစင်ထွန်းကပြောပါတယ် မြမကုံတို့၏အတွက်ဥရောပသမဂ္ဂကစက်ကူညီသွားမှဖြစ်သလိုပိုးကုံလေးပေးထုတ်လို့၏ကဏ္ဍနှင့်အလောက်ကင်ဖန်တီး၏အတွက်ပါဒီငွေကြီးထောက်ပံ့မှုကရည်ရွယ်ထားတယ်လို့ဆိုပါတယ်။ဥရောပသမဂ္ဂပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲတွေနဲ့မြမအစိုးရတာဝန်ရှိသူတွေဩဂုတ်လ6ရက်ကနေပြည်တော်တွေ့ဆုံပွဲမှာအခုလိုငွေကြီးပိုင်းပံ့ပိုးတဲ့အပိုင်းကိုအသေးစိတ်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။
ကိုယ်စော်ထက်ရန်ကုန်ကနေတင်ပြပို့သွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တဘာဝပတ်ဝန်းကျင်ညဉ့်ညံမှုကိုဖြစ်စေတဲ့ plastic အသုံးပြုမှုလျှော့ချရေးတင်ပြပို့တင်ပြချင်ပါတယ်မြန်မာနိုင်ငံမှာ plastic အသုံးပြုမှုလျော့ချလာစေဖို့ရည်မှန်းချက်နဲ့လှုပ်ရှားမှုတစ်ခုကို plastic အသုံးပြုမှုတိုက်ဖျက်ရေးလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့တစ်ဖွဲ့ကလှုံ့ဆော်စည်းရုံးပြီးတော့ဒီတင်မှမှာစတင်လှုပ်ဆောင်နေပါတယ်တရင်ဆယ်ပတ်ကြာလှုပ်ဆောင်သွားမဲ့ဒီလှုပ်ရှားမှုကို10 week zero waste challenge လို့အနာမည်ပေးထားပါတယ်။အဓိကရွယ်ချက်ကတော့ plastic သုံးဆွဲမှုကိုလျှော့ချဖို့တစ်ခါတုံး plastic အိတ်တွေကိုလုံးဝမသုံးပဲပြန်ပြီးတော့အသုံးပြုလို့ရနိုင်မဲ့အိတ်တွေကိုအသုံးပြုလာစေဖို့ဖြစ်ပါတယ်။အဖြစ်အဆုံကိုတော့ကိုကောင်းဆိုင်ဟင်းကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
။တရင်ဆယ်ပတ်ကြာဒီလှုပ်ရှားမှုကိုတရင်ပတ်တစ်ပတ်မှာပုံစံတစ်မျိုးစီနဲ့လှုပ်သွားဖို့စီစဉ်ထားတာဖြစ်ပြီးတရင်လာနေမှာစတင်နေပြီဖြစ်ပြီးတော့တပတ်ချင်းစီမှာပလတ်စတစ်အသုံးပြုမှုလျှော့ချရေးမတူညီတဲ့လှုပ်ရှားမှုတစ်ခုစီကိုလှုပ်သွားမဲ့အကြောင်းလှုပ်ရှားမှုကိုကမခရပြုစီစဉ်တဲ့တပ်မြမအဖွဲ့ကပြောပါတယ်ဒီလိုစီယုံလုံးစော်လှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ကိုတော့တပ်မြမအဖွဲ့ကစွန့်ပစ်ပစ္စည်းစီမံခန့်ခွဲမှုဆိုင်ရာကြွညင်သူမတ်မီတက်တွေးကအခုလိုပြောပါတယ်
အဓိကတော့ဘယ်လိုပြောဖက်ဒီမားလေး challenge ဆိုလို့ရှိရင်လည်းတဲ့ဒီအမရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကအတီးရကဒီမှာမြန်မာလူမျိုးတွေကျွန်တော်ကဘာလို့ဖြစ်ကြတယ်ဆိုတော့ PL ချင်းကြီးရနေကိုယ့်ရဲ့ behavior ကိုပေါ့နော်ဖြစ်ဖြစ်ချင်း change နေတာအဲ့ကြောင့်ကျွန်တော်က challenge အနေနဲ့ step by step ပေါ့နော် challenge ကိုလုပ်ဖြစ်သွားတာရှိ
အခုလှုပ်ရှားမှုဟာ Facebook social media ကနေတဆင့်လုံးစော်စီယုံနဲ့လှုပ်ရှားမှုတစ်ခုဖြစ်ပြီးအလွယ်တကူပဲပါဝင်နိုင်ပါတယ်ပါဝင်လူတွေအနေနဲ့ဈေးဝယ်သွားတဲ့အခါ plastic အိတ်ကိုမသုံးဘဲပြန်ပြီးအသုံးပြုလို့ရတဲ့အိတ်မျိုးကိုသုံးပြီးအဲ့ဒီလိုကိုယ့်ရဲ့အသုံးပြုမှုကိုတပုံရိုက်ပြီးတော့ hashtag ခံပြီးတက်မြမာ 10 weeks zero waste challenge လို့ရေးပြီးကိုယ့်ရဲ့ Facebook စာမျက်နှာမှာတင်ပေးရမှာပဲဖြစ်ပါတယ်တပတ်ချင်းစီအလိုက်လှုပ်သွားမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့လည်းမှတ်မိတဲ့ tweet ကအခုလိုရှင်းပြပါတယ်
အဲ့လိုခုနကဒီနေ့ဆိုလို့ရှိရင်ပမာတော့ဒီတစ်ပတ်ပမာတော့ challenge ဆောက်ချက်ကြီးတော့မူရနော်ဒီကိစ္စတခြားစာထုတ်ပစ္စည်းတွေတုံးမယ်နောက်ပိုင်းမှာဆိုလို့ရှိရင်ဒါကိုရှင်းလို့ဆောက်ချက်ကြီးတန်ဖို့စာထုတ်ပါရေးပုံလေးဆိုတာဒီလိုရှိရင်ကျမတို့ဟိုခီးထားတဲ့အခါမှာဒီ plastic တွေကိုလည်းလမ်းကမ်းမယ်နဲ့ဒီလိုသွားလို့ရလဲဆိုတာအဲပြီးတော့အမိုက်တွေကိုလို့ပြရလဲဆိုတာ
ရန်ကုန်မြို့နယ်ပြည်သူလူထုရဲ့ plastic အမိုက်စွန့်ပစ်မှုဟာတရက်ကိုတန်300ရှိပြီးလူတစ်ယောက်ကိုနေ့စဉ် plastic အမိုက် 0.8 ကီလိုစွန့်ပစ်နေတယ်လို့တပ်မြမအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းမြို့ပြနေလူထုတဦးချင်းစီဟာတရက်ကိုပြင်းပြအားဖြင့် plastic အိတ်၄လုံးသုံးစွဲနေတာကြောင့်လူတဦးချင်းစီဟာတစ်နှစ်ကို plastic အိတ်ပေါင်း1460သုံးစွဲနေတာဖြစ်တယ်လို့တပ်မြမအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့လူဦးရေအထူးထဆုံးရေကုန်မြို့မှာဆိုရင် plastic အိတ်တွေဘူးခွင်တွေကရေမြောင်းတွေထဲမှာပိတ်ဆို့နေတာကြောင့်ရေစီးဆင်းမှုကိုအဟန့်အတားဖြစ်ပြီးမွေးရသည့်ကာလမှာလမ်းတွေပေါ်ရေကြီးရတဲ့အကြောင်းရင်းတစ်ခုဖြစ်နေပါတယ် plastic မျိုးအစားတော်တော်များများဟာနှစ်ပေါင်း2000ကျော်တဲ့အထိမပြတ်မစီးရှိနေနိုင်တယ်လို့ကြေညာသူတွေကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ plastic အိတ်အသုံးပြုမှုလျှော့ချရေးလှုပ်ရှားမှုအကြောင်းကိုကောင်းဆဟိုင်းကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေခဲ့တဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ဆလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEASAT3 တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ကျမတို့ VOA American အတိုင်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 30နဲ့ပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလက်မီတာ190ရောကနေည10နှစ်အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညပယ်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်။ Texas နဲ့ Ohio ပြည်နယ်မှာပြီးခဲ့တဲ့ပတ်ကလူအုပ်ထဲပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီသနက်ကင်ဂျမ်းဖတ်မှုကိစ္စကအမေရိကန်နိုင်ငံရဲ့အခြေတည်ညှိကုံမှုတွေအပေါ်မှာလွှမ်းမိုးနေပါတယ်။တနက်ကင်ဆောင်မှုထိန်းချုပ်ရေးနဲ့ပတ်သက်လို့ဩဂုတ်လလွှတ်တော်ရန်နာချိန်အတွင်းမှာတောင်းအရေးယူဆောင်ရွက်ပေးဖို့ဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေသူတွေကတောင်းဆိုနေပါတယ်။ Republican Party ကသမ္မတ Donald Trump ကတော့တနက်ဝယ်ယူမှုအပေါ်မှာပိုက်ဆိုင်တိုက်တင်းကျပ်စီစစ်ပါမယ်လို့ကတိပေးပြောဆိုနေပါတယ်။ပြစ်ခတ်ခံရလို့တည်ဆုံခဲ့သူတွေအတွက်အောက်မေ့ဘွယ်ခံနာတွေပြီးခဲ့တဲ့သတင်းပတ်ကလည်းကျင်းပခဲ့ကြပါတယ်။စနေနေ့ကအိုဟိုပြည်နယ်မှာကျင်းပတဲ့ဇာပနာအခမ်းအနားကိုသမ္မတထရန်တက်ရောက်ခဲ့ခြင်းမရှိပါဘူး။ဒီအခမ်းအနားကိုတက်ရောက်တဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်ကြသူတွေကတော့သမ္မတထရန်ကိုဥတီဝေဖန်ပြောဆိုကြပါလေ။ထက်လွတ်တော်အမတ်ကမ်မလာဟဲရစ်ကအခုလိုဝေဖန်ပါလေ
။ This is about a guy who came in and has been in office using the power of
American ပြည်ထောင်စုရဲ့သမ္မတဆိုတဲ့အခွင့်အာဏာနဲ့ပြောဆို권ကိုအသုံးချနေတဲ့သူလို့ကျမတို့ပြောရပါလိမ့်မယ်။လုံပိုင်권တွေကိုအသုံးချပြီးကျမတို့တရေကြာသွေးကွဲအောင်ဖန်တီးနေတာပါ
။ပြစ်ခတ်တခဲမှုကိုသမ္မတထရန့်ကိုယ်တိုင်လည်းရှုတ်ချပြောဆိုထားတာပါ။ဒါပေမဲ့လည်းတရားမဝင်ရွှေပြောင်းလာသူတွေအပေါ်သူ့ရဲ့ဝေဖန်ပြောဆိုချက်တွေကအမုန်းတရားပေါ်ပေါက်အောင်သွေးထိုးပေးခဲ့တာလို့ဒီမိုကရက်တစ်ဘက်ကပြောပါတယ်။တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုအတိပဲရှိရှိစစ်ဆေးတာမျိုးလုပ်စီကျင်တယ်လို့သမ္မတထရန့်ကိုယ်တိုင်တောက်ကြနေကပြောဆိုထားပါတယ
် We don't want people that are mentally
ill စိတ်ကစင်ကလေးဖြစ်နေတဲ့သူတွေစိတ်မနှံ့တဲ့သူတွေတနက်ဝယ်တာမျိုးမဖြစ်သင့်ပါဘူးသူတို့လက်ထဲတနက်တွေမရောက်သင့်ပါဘူ
းကန်တာကီပြည်နယ်က Republican ထက်လွတ်တော်အမတ် Mitch McConnell ရဲ့အိမ်ရှိမှာလူတချို့ကဆန္ဒပြပြီးတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအထက်လွတ်တော်အနေနဲ့ရေးယူဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြပါတယ် Mitch McConnell ကတော့ Democrat တွေဘက်ကပြောနေတဲ့သဘောထားမှတ်ချက်တွေဟာပြဿနာကိုဖြေရှင်းမှုအထောက်အကူမပြုဘူးဆိုပြီးတောက်ကြနေကရေဒီယိုကနေခုလိုတုံ့ပြန်ပြောဆိုပါတယ
် What's happened after every one of these shootings is there's been a temptation to just engage
ဒီကမှုတစ်ခုဖြစ်တန်းဖြစ်တိုင်းမှာတကယ်တမ်းဥပဒေတစ်ခုပြဋ္ဌာန်းတာမျိုးတဲ့နိုင်ငံရေးအရအငင်းခုံဆွေးနွေးပြောဆိုနေတာမျိုးတွေနဲ့ပဲပြီးသွားတတ်ပါတယ်ဒီကိစ္စနဲ့ပဲသမရကကျွန်တော်နဲ့ဖုန်းပြောတယ်သူကအဖြေထွက်ချင်တယ်ရလတ်ထွက်အောင်လုပ်ချင်နေပါတယ
်နိုင်ငံရေးအရဩဇာကြီးတဲ့အဖွဲ့အစည်းကြီးဖြစ်တဲ့အမျိုးသား Rifle အသင်းကြီးကတော့နောက်ခံသမိုင်းတွေစစ်ဆေးရုံနဲ့ရှားဆွေးမှုကျူးလွန်သူတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့ပြောနေပါတယ်။အမေရိကန်ပြည်ထောင်စုဟာလူပြူကြီးစိုးရေးဝါဒီတွေကနေပြည်တွင်းအကြမ်းဖက်သမားတွေပေါ်လာနေတဲ့ကိစ္စကိုအရေးယူဖြေရှင်းဖို့လိုနေပြီဆိုပြီးအိုင်အိုဝါပြည်နယ်ကဟောပြောပွဲမှာဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ထက်လွတ်တော်အမတ်ကော်ရီဘော့ဂါကပြောပါတယ်။တင်းငွေတွေက ABC ရုပ်သံကနေသူကဒီကိစ္စကိုထပ်ပြီးတော့အခုလိုပြောဆိုခဲ့ပါတယ
်။ And the problem we have is in the White House is not somebody who's
ရောရင်ဆိုင်နေရတဲ့ပြဿနာကအင်ဂျီရောမှာရှိနေတဲ့သူကိုယ်တိုင်ကဒီကိစ္စကိုရှိတဲ့အရင်းမြစ်စွမ်းအင်လိုအပ်တာတွေသုံးဖြည့်ရှင်းဖို့တာဝန်ယူတဲ့သူမဟုတ်ပါဘူး။ခွဲလွဲချက်တွေပေါ်လာအောင်ပြဿနာတွေပေါ်လာအောင်သွေးထုတ်လုံဆောင်နေတဲ့သူဖြစ်နေပါတယ
်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးမဲဆွယ်ပွဲရာသီဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်ကာလမှာအကြမ်းဖက်မှုတွေဆုံးသတ်အောင်ဘယ်လိုလုပ်မလဲ။နီလန်းတွေရှာကြပြောဆိုညှိကုံလေးကြကြောင်းပါခင်ဗျာ
အမေ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခံကုန်နာဆင်နိုင်ကြပါပါရှင်။
မင်္ဂလာပါခင်ဗျာ VOA ဒိုင်းရဲ့လီလိုက်စီစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့ပြားမှာကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီတေဆုံးသူအရေးအတွက်ဟာ60တဲ့မနေ့ရှိနေပြီလို့ဆိုပါတယ်ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပအဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘယ်လိုရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်ပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုခေါ်ယူနေစေဖြစ်ပါတယ်ဖုန်းလိုက်နေရလဲကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ရခက်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ညညရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဆရာကြီးဟိုအခုโอ้มาอะไรจ้าဝင်ပြီးဆွေးနွေးပြတာကျေးဇူးတင်ပါတယ်ဆရာလည်းပြေးလွှားပြီးတော့ကုညီကစေးလုပ်ငန်းတွေလုပ်နေတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့လက်ရှိဆရာသွားလာခဲ့တဲ့ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးသိထားရတဲ့လူအသေးပြောက်စီးရင်ပေါ့เนาะအဲ့ဒါလေးကိုဆရာသိသလောက်ကျွန်တော်တို့အချင်းရုံအရင်ပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာတော့ဒီအပေါင်းဘက်ခြံပေါ့เนาะဒီအပေါင်းဒီစိတ်ကြည့်ဆုံးအာကြတော့အတေကြောက်ကတော့အဲ့ဒီအစားဖြစ်တဲ့နေရာနေဆိုတော့ဒီနေ့ဖြစ်ဆိုလို့ရှိရင်လည်းဒါ60ကျော်ပြီအဲ့တော့နောက်တစ်ခုကတော့မကြီးပါနော်မကြီးကတော့တောင်ပြိုလို့တယောက်ဒီလင်းများနှစ်ယောက်ကတယောက်ဟိုလင်းဖြစ်ပြီးကဒေသုံးခဲ့ပါလေအဲ့တော့မနေ့ကတော့ကျွန်တော်တို့ဖတ်ကြားတာတော့ဒီကျွန်တော်တို့ဒီမဆွဲတောင်ကိုသွားတဲ့လမ်းကြောင်းမှာရှိတဲ့ဒီအလဲစခန်းကြီးွာလေနှစ်ယောက်ဖတ်ပြပေးပါရတယ်အဲ့ဒီအလဲစခန်းမှာသိတဲ့နေရောက်တော့ဟန်ကန်ကနေရောက်ဖြစ်ပါတယ်အဲ့ဒီအပြင်ကိုမနေ့ကကျွန်တော်ဆက်ထားတာလည်းဆက်သေးတာနော်ဒီနေရောက်ဖတ်ပြောပြောမှုဖြစ်ပါတယ်နောက်တော့ဒီနေ့ဆက်ကြားတာကတော့ကျွန်တော်ဒီဟိုကလေးကမဲ့ချောင်းဟိုချောင်းဗာလဲဟိုချောင်းရောင်ပေါ့နော်အဲ့ဒီပချာတယောက်ဖတ်ပြောပြီးတယ်ဆိုတော့အနေထားမျိုးကြားတယ်တော့ရှိဦးကောင်းဒါပြောရမယ်ဒါ50လီတာလောက်အဲ့ဒီလာတယ်ဆိုတဲ့အနေအထားမျိုးသိရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျဒါဆိုကျွန်တော်တို့ဆရာသေးတဲ့စီးရင်ကဒါ80နာကတ်သွားပြီလို့ပြောလို့ရမှာဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ80နာကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြင်ပါတယ်ဟိုဆရာလည်းသွားလာနေတယ်ဆိုတော့ဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာကိုကရင်တို့တနင်္သာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရှမ်းမှုတွေဒီနှစ်ထပ်မှာဖြစ်သွားတယ်ဆိုတော့မွန်ပြည်နယ်ကတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကတော့ဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါသလဲ
ကျတော့အပိုင်းကတော့နှစ်ပိုင်းကျော်လက်တလောကယ်ဆယ်ရေးနဲ့ပြန်လဲတည်ဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိနေပြတော့ဖြစ်လာတဲ့အနေအထားတွေမှာကျွန်တော်တို့ကကြည့်လိုက်တဲ့အခါကျတော့ချက်ချင်းလက်ငင်းကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေတွေကိုဟိုအမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေဆိုသွားကြလူမှုကယ်ဆယ်ပုံစံမျိုးနဲ့ကဲတယ်ဆိုတော့အပိုင်းနဲ့ဖြစ်စဉ်ဖြစ်ပြီးတဲ့နောက်ပိုင်းမှာသွားကြတော့ဒီကုညီပံ့ပိုးတာတွေဟိုကယ်ဆယ်ထွက်ကြတယ်တေပို့တာတွေဒါတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမသစင်ကဒီကယ်ဆယ်ရေးကအချိန်နဲ့တပြေးညီရတော့အကုန်လုံးဟိုလက်နံမိကြလို့မိရတယ်လဲရှိတယ်ဒါနဲ့လက်နံမမိတဲ့ဟာမျိုးတွေရှိတယ်ဥပမာဒီတက်ကြည့်ဆုံးဒီပေါင်းမြင့်နေတာတက်ကြည့်ဆုံးမှာဖြစ်တဲ့ဒီကောင်ပြူကြတဲ့ကိစ္စတွေမှာကျတော့ဒါဘယ်လိုမှချက်ချင်းလက်ငယ်ကြီးတစ်ချိန်နဲ့တပြေးညီသွားတော့တဲ့ဟိုကိုကယ်ဆယ်ရေးလောက်တော့မရအောင်ဒါကြောင့်လဲဆိုတော့အဲ့ဒီမှာတောင်ပြူပြီးတော့ဖြစ်တဲ့ကိစ္စကတော့ဒါဟိုမနေ့ပိုင်းရင်ဖြစ်သွားတာဖြစ်သွားတဲ့အနေအထားမှာလည်းလူတွေက ဟိုကားလမ်းမပေါ်မှာရှိတဲ့လူတွေရောကားလမ်းရဲ့တစ်ဖက်မှာရှိတဲ့ဒီအိမ်တွေရောတစ်ခါတည်းဒီအောက်မှာဖုံးသွားတဲ့ပုံစံမျိုးရတယ်ဒါကဘယ်လိုမှဆက်ကျင်းဒီဟိုသွားရတဲ့ဆိုမနိုင်တဲ့ပုံစံမျိုးရှိတယ်အတိုးတော်လည်းပဲတစ်ချိန်နေရာတွေကျတော့ဟိုဥပမာရှင်မော်လမြိုင်မြို့ပေါ်မှာရေကြီးတဲ့ပုံစံမျိုးတွေကဟိုဟိုကျောင်းတော်ဒီရေကြီးလို့ face ပြီးတော့အိမ်မှာကြံရစ်သွားတာမျိုးတို့အိမ်ကနေထွက်ခွာလို့မရတဲ့ဟာမျိုးတွေမဖြစ်ရလေအောင်ဆိုတော့လူမှုကေဆေးရဲ့အတင်းဖွဲ့တွေကတော့ဖြစ်ကျင်လက်နေတယ်ရောက်တော့ကျေတာတွေအနီးနားကောင်းဝင်းမြန်ဒီလူလူတွေကဒီတက်ကြီးရဲ့ဟိုခလေးတွေဟိုတဲထွက်ကြတယ်တဲထွက်ကြတယ်အဲ့ဒါတွေတော့ရှိကြတယ်အဲ့တော့ပြောချင်တာကတော့ဒီဖြစ်ကျင်လက်နေဘုံတိုင်းဆိုပြီးတော့ဖြစ်သွားတဲ့သဘာဝဘေးရနေကြောင်းဒီကြိုကြပြည့်စုံတော့သွားရဲကြရမှာတော့အချိန်နဲ့ဒီညီကျေကျေမှုကမလောက်နိုင်တာမျိုးတော့ကျွန်တော်တွေ့ရတယ်သို့တော်လည်းပဲတိတိကျကျကျေကျေရဲ့ဖွဲ့တွေလည်းမဟုတ်ကျေကျေရဲ့ဖွဲ့တွေကတော့အချိန်နဲ့ဒီညီတွေတို့ကတော့အကြီးဆုံးလောက်ပြီးကြပါတယ်ဒါမဲ့ဟိုတစ်ခါလေကျတော့အတက်မဟိုအတက်ကိုဟိုကဲပြင်နိုင်တဲ့အချိန်မျိုးရအောင်တော့မလောက်နိုင်ဘူးအဲ့ဒီညမှာပို့တော့ဝမ်းနေချာတောင်းတာတော့ဥမာပြည့်ပြီးတိုက်ပြီးတော့မှဟိုချက်ပြင်းဟိုမြေကျူတယ်မြေကျူပြီးတဲ့ခါမှာကျွန်တော်တို့ကဟိုသွားတယ်ကြည့်တယ်ဟိုအစိုးရဘက်လည်းရောက်တယ်ဈာန်ဌာနဆိုင်ရာတွေရောက်တယ်ဈာန်ကျေကျေရေးတွေကြတယ်တို့တော့ရှိနေတဲ့အင်အားနဲ့ရှိနေတဲ့ဒီစက်ရံရားတွေနဲ့ချက်ချင်းကြီးအဲ့ဒီဟာကိုသူ့ဖော်ပြီးတော့ဟိုဆွဲထွက်ကြတယ်ကျေထွက်ကြတယ်မလုပ်နိုင်ဘူးတချို့ကလေးတွေဆိုလို့ရှိရင်ဒါညနေပိုင်းမှာတော့ပြည့်တယ်ပြည့်တဲ့ချိန်မှာအသက်ကမပြည့်သေးဘူးတို့တော့ဟိုဆွဲထွက်ကြတဲ့ချိန်မှာပဲအသက်ကကျောက်သွားတယ်ဟိုအသက်ပြေသွားတဲ့ပုံစံမျိုးဟိုပြေဆုံးသွားတဲ့ပုံစံမျိုးတွေဖြစ်တာကြည့်တယ်ဒါကြောင့်မို့အဲ့ဒီဟာကဟိုပြောရမယ်တချို့အပိုင်းတွေမှာလည်းဆက်ရံရအထက်သေးပြီးမိပညာတွေရှိတဲ့ facility ပေါ့နော်စစ်စစ်ကိရိယာတွေရဲ့အားနည်းချက်တွေကလည်းဟိုဒီကယ်ဆယ်ရေးတွေမှာအခက်အခဲဖြစ်နေတဲ့ပုံစံမျိုးတွေ့ရတယ်ဒီဘက်မှာလည်းဒီပြန်လဲတူထောင်ရေးကိစ္စတွေမှာအချိန်နဲ့တူအားလည်းမယ်ဘာလည်းမယ်ဆိုတဲ့ဟာကလည်းကျူတဲ့အချိန်မှနဲ့ဒီမှာကျတဲ့ဒီအစီအစဉ်တွေကဟိုစနစ်တကျမရှိတဲ့ဟိုဆက်ပါဟိုကောင်းရကောင်းကြောင်းဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကယ်ဆယ်ရေးနဲ့ဒီလူရှင်တွေကတန့်ပိုးတဲ့ပုံစံမျိုးနဲ့တွားနေရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဟိုလေးလိုက်မှမှာနေပေးပါအောင်ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ရပေါင်မြို့နယ်ကိုကိုစားပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မိခွန်ချောင်းကိုလေးလိုက်မှဖိတ်ခေါ်ချင်ပါတယ်ခင်ဗျ
ဟုတ်ကဲ
့အဲဟိုမိကွန်ချိုင်အခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချိုင်နယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ့်အနေအထားဖြစ်တာပေါ့နော်ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေထဲမှာအများဆုံးအသက်ဆုံးရှုံးရတာမိကွန်ချိုင်ဒေသတောင်ပြိုမြေပြိုမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေအထားမှာတော့မိကွန်ချိုင်တို့လည်းဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အလုရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြည်ကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအောင်နိုင်ဦးပြောသားတဲ့ထဲမှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှလည်းအလားတူပဲပေါ့နော်ပြောစရာမလိုအောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထီများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘလို့ကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတတ်နိုင်ဆုံးဟိုဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတန်းနဲ့ဆုံးဘလောက်ထိနေသောအောင်ကျွန်တော်လုပ်ကြမလဲဆိုတာလေးကိုပြောချင်တာ
ပါ။ဟုတ်ကဲ့အခုလုပ်ထားတဲ့လုပ်ငန်းရှင်ကတော့ကျမတို့ကပေါ့နော်အတန်းနိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုဒီပညာအားနည်းနေနေပေမဲ့လည်းကျမတို့ကစမ်းစပြီးတော့ဒီဟာပေါ့ connection ကောင်းကောင်းနဲ့ပြောရလို့ရှိရင်ကျမတို့ကစိတ်ဆေးကနေအားလုံးက practice စိတ်အစီနဲ့ပေါ့နော်ဟိုတေဘူးနဲ့တူကျမတို့ကတိုင်ပင်ပြီးတော့ဘလို့အကောင်းဆုံးဖြစ်အောင်ဆိုပြီးတော့ကျမတို့အခုလောက်ထားခဲ့တဲ့အပိုင်းပေါ့နော်ဒါဟိုအရာဆရာကောင်းပါလေဟိုတယောက်နဲ့တယောက်ကဟိုဒီဟာကိုဇောပေါ့နော်ဒီအသက်ရှင်တို့ရံပြီးကြံရခဲ့တဲ့လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိနိုင်မလားဆိုကျမတို့ကလောက်ရတယ်နောက်လောက်ရတာတော်တော်ခက်ခဲပါလေခက်ခဲလဲဆိုအပြင်လူကတော့မတည်ဒီအပြင်မှာတကယ် run နေတဲ့လူကကြားတဲ့အခါကျတော့ကျမတို့ကစိတ်ထဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ပြင်နေဒါမဲ့ဒီအရင်လုံကြီးတို့ဖြစ်နေတဲ့ဒီဟိုနုံပင်လေးတို့ဖြစ်နေတယ်ကြောက်ဆုံးကြီးတွေလည်းကြီးဒီထဲကိုစက်ကလည်းမရဘူးအဲ့လိုမျိုးပေါ့လူတွေကလည်းတွေ့နေပြီဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီကူကဒီ landslide ကသူကတစ်ခုလုံးကိုတိမ်ရောကားရောရှိသမျှဟာတစ်ခုလုံးလုံးချေပြီးတော့သူကတစ်ခါလေးကိုတနည်းအားမသွားပြီးတော့
ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကားစီများဟိုဘယ်လိုခေါ်မလဲဒဏ်ရာရတဲ့လူကြည့်နေအောင်မှအားဩစရာကောင်းတယ်အသားတွေပါတယ်ဆိုပေါင်နေပါတယ်ဆိုပဲ့ထွက်သွားတဲ့ဒီဒါကအသက်ရှင်နေလူတွေကြီးလိုက်နေတယ်ဒီဘယ်လောက်ကြီးကြီးလဲဆိုတာ
ဟုတ်ကဲ့
ကြည့်နိုင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမှာနောက်အချို့ကားတွေမှာဆိုဖန်စီတင်လာတဲ့ကားနဲ့ဒါဒီပါလာကုံကားကြီးတဲ့မှာဆိုဆန်နေကြီးပဲတင်လာတဲ့ကဒီကားကထပ်ထပ်ပြီးတော့တခါအဲ့ဒီထဲမှာသွားပြီးတော့ရောက်တယ်ဆိုတော့ကျမတို့ကဒီအခုကယ်ဆယ်တဲ့တလောက်ကိုကျမတို့ဒီလောက်ဆန်လို့ပြီးတော့ဒီလောက်ကယ်ဆယ်တာတစ်ပိန်တစ်လုံးမှကျမတို့မတွေ့ဘူ
းဟုတ်ကဲ့
အိမ်ကြီးကပဲရောက်သွားလို့အဲ့ဒီအောက်မှာဘယ်လောက်ထိအိမ်ကအလုံးအလုံး30ရှိရဘယ်လုံးမှမတွေ့ဘူးအော
်ဟုတ်ကဲ
့ဒီလောက်ခက်ခဲတာပေါ့နော
်ဒါတ
ော့ပြင်ပြအောင်ကျမတို့အခုအလုံးဖြစ်အောင်တော့လုပ်ပေးခဲ့တယ်ပေါ့ဒီဟာကိုနောက်မဖြစ်အောင်ဘယ်လိုလုပ်မလဲဆိုနောက်မဖြစ်အောင်ကကျမတို့ကညာသေးတယ်သွားရတော့မယ်လူတိုင်းလူတိုင်းကကိုမျိုးကိုပိုင်နဲ့ကိုဟာကိုလုပ်ချင်တယ်ဆိုရဲလုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပေါဝန်ကျင်ကိုကြီးလိုက်လို့ရှိရင်တောင်လို့မရှိရတဲ့နေရာအောင်ရှိအောက်ချီဒီမှာအကုန်ပြီးသားလား
ကျွန်တော်တို့လည်းဟုတ်ကဲ့
ကိုချက်ကြီးကချက်နေစတဲ့အခါအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဒါကိုကျမတို့ချက်ချက်မမလုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြင်ဆင်တာတစ်ခုအနေနဲ့ထားခဲ့ရ
ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီမွန်ပြည်နယ်တနင်္သာရီတကြောအရင်တော့တစ်တော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားဖို့ပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့အခုလိုမျိုးမဖြစ်တဲ့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြိုမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆိုးဆိုးဝါးဝါပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တစ်တော်ပြုံးတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်ထဲမှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်အော်ကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြည့်ပါသေးတယ်ပြီးလို့ရှင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန်ခိုင်လက်ကိုအလဲပေးကြည့်ပါတယ် NLD ပါတီကတထုံပြည်နယ်လွတ်တော်အမဒေါ်ခန်ခိုင်လက်ရှိပါလားခင်ဗျဟု
တ်ကဲ့ဟုတ်က
ဲ့ဟုတ်ကဲ့ဒေါ်ခန်ခိုင်လက်ရောခင်ဗျဟိုကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုဆော့ပိုင်းမှာဆွေးနွေးကြတာကြားမှာပါပါဆိုအရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကုညီကျင်တဲ့စိတ်ရှိတယ်၊တနာကျင်တာတဲ့စိတ်ရှိတယ်ပေါ့နော်။ကုလဲကုညီကြပါတယ်အရေးအကြောင်းဖြစ်တဲ့ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်။ဟိုကဲသေးဝန်ထမ်းနေလဲမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တယ်လို့သူတို့ရှိတဲ့ပစ္စည်းလေးနဲ့လုံနေကြတာကျွန်တော်တို့တွေ့ပါတယ်။ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကဟိုနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခံခံလက်ရောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ချုံငုံကြည့်ပြီးတော့
အဲ့တော့အဲ့တထုံစဉ်းစားအောင်ရေသေးတဲ့ရေသေးဖြစ်တဲ့ထင်အောင်ဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်တော့ရှိခဲ့တာပေါ့နော်မနေ့ကဆိုတထုံနဲ့ပြီးရင်ရှိခဲ့တယ်အဲ့ဒီခါကျတော့ကျွန်တော်တို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်နောက်ပြီးတော့ကျွန်တော်တို့ကမက်သက်ကြီးတစ်ခုရထားတယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ကဒီကောက်ဖန်ဒီမယ်တဘာဝရဲ့ဒီနေပတ်သက်လာရင်ကျွန်တော်တို့အစိုးရစီကရတဲ့ပုံစံလေးရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲဒါပေမဲ့လက်တလောပြဿနာရဲ့ဒီဖြည့်ရှင်းဖို့လည်းကျွန်တော်တို့ဘုံငွေရေးဆိုတဲ့ဟာမျိုးလေးကျွန်တော်တို့ရှိတယ်နောက်တစ်ခုကကျွန်တော်တို့မှာရေကြီးနေကြနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာရှိအယောက်80ဆန့်တော့အယောက်30ဆန့်လို့အရန်တင့်ကျွန်တော်တို့ဒါဘုံမျိုးလာရှိထားတဲ့လေးရှိပါတယ်နောက်တစ်ခုကကျွန်တော်တို့မှာဆက်ကရိယာတွေပေါ့နော်ဥပမာကျွန်တော်တို့ဒီမှာဒီလိုလိုဟာရတာကိုပိုင်းအထုံမျိုးအတွက်ကိုပိုင်းဝေထားတာမျိုးတွေရှိနေဒီဘာဝပြင်ကျမတို့ကပြပန်းလောက်ထားခဲ့တယ်ဒီကဲတဲ့နှစ်မှာခံခဲ့ရတော့ကျမတို့ဒီနှစ်မှာပြည့်ရင်ဘလို့ဖြည့်ရှင်းမလဲဆိုတော့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ရန်ညပေါ့နော်တစ်ခုကျမတို့ကချက်မှတ်ထားပြီးသားဖြစ်တဲ့အခါကျတော့ဒီကဲတဲ့နှစ်ကအတွေ့အကြုံကျမတို့ယူပြီးတော့ဒီနှစ်မှာတော့အဲ့လိုမျိုးလေးရုပ်ခဲ့တယ်ဒါကျမတို့တထုံလေးရဲ့အတွေ့အကြုံလေးပြောတာပါဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲအမေ3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်တုံမျိုးရဲ့တုံခရရဲ့ဆိုပြီးတော့တော်ကိုယ်စားလှယ်တွေပါတဲ့ group ရှိပါတယ်အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့တင်းတွေအများအားဖြင့်ကျင်းပြတ်ပါတယ်ဆိုတော့အဲ့ဒါလေးကကျွန်တော်အဲ့ရနေတစ်ချက်စသပြရပြီးတော့ဘုဒ္ဓမောင်ကျွန်တော်တို့စပြီးတော့သွားတယ်ကုညီရယ်မနေ့၈နိုင်ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျွန်တော်တို့တထုံမြို့နယ်မူးကြီးကဟိုဘက်မှာကျန်ခဲ့တယ်ဆိုတော့ကျွန်တော်တို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေစက်တယ်အဲ့တော့ကျွန်တော်တို့မြို့ထဲမှာရှိတဲ့ရန်နေရာတွေနဲ့ကျွန်တော်တို့အရင်ဆုံးအဲ့ဒီနေရာကိုရအောင်သွားနှစ်နေရာမှာကျွန်တော်တို့ငွေပြိုတဲ့နေရာတွေကိုလမ်းရှင်းခဲ့ရပါတယ်ကျွန်တော်တို့တထုံမှာရှိတဲ့ကက်မော်သားတွေရယ်မိသက်တွေရယ်နောက်ခြေတွေရယ်ကျွန်တော်တို့အရင်ဆုံးဒီဘက်ကနေဆက်စိတ်ရမြာသွားသွားခြင်းဘာခုကောင်းလေကျွန်တော်တို့သွားခဲ့ရပါတော့ဟိုငေါးစီးလောက်နဲ့ကျွန်တော်တို့စပြီးတော့ဒီလမ်းကြီးရှင်းပြီးတော့အရင်ရောက်ခဲ့ဒါကျွန်တော်တို့ပထမ
ိတ်ထားတဲ့အတွေ့အကြုံနဲ့ဒီနှစ်မှာကျွန်တော်တို့ဒီလိုမျိုးလေးအကူညီနိုင်နေတော့ကျွန်တော်တို့ရဲ့တထုံမျိုးအတွက်ဆိုရင်လည်းကျွန်တော်တို့ဒီလိုမျိုးအစံပြားလေးတစ်ခု mechanism လေးတစ်ခုပေါ့သဘာဝပြန်ပြန်နဲ့ပတ်သက်လာလို့ရှိရင်ဖြစ်ရင်ဘယ်လိုဖြစ်ရှင်းလဲကျုပ်ရဲ့စီမံမှုတွေဘယ်လိုလုပ်မလဲကျွန်တော်တို့အတွက်လိုအပ်ချက်တွေကဘာလဲဆိုတဲ့ဟာလေးလေကျွန်တော် mechanism တစ်ခုကိုချထားပြီးသားရှိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ဒါလေးတွေကိုရောကျွန်တော်တို့တခြားမျိုးတွေလည်းဟိုနှစ်စင်ရေကြီးတဲ့နေရာတွေကနှစ်စင်ကြီးနေကြပဲလို့လို့ဖြစ်နေတာ哦ဆိုတော့တခြားမျိုးတွေရောတခြားပြည်နယ်တွေပေါ့နော်ဖြစ်နေကြတဲ့နေရာတွေရောဥပမာယူသင့်သလားဒီဟာကိုဆရာမတို့ဟိုအနေနဲ့ပြန်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့ဒီလွတ်တော်ထဲမှာပဲဖြစ်ဖြစ်အစိုးရကနေပြီးတော့စီမံကိန်းချပြီးတော့အဲ့လိုမျိုးချုပ်တင်စီစဉ်မှုတွေဟိုပလန်ချပြီးလုပ်ပေးတာပဲဖြစ်ပေါ့အဲ့လိုမျိုးလုပ်ဖို့ဆရာမတို့အစီအစဉ်ရှိသလားဘယ်လိုများလုပ်မလဲစေကူလဲ
ကျမတို့ညိုနေရတော့ဟိုဒီကဲနှစ်ကြာလဲတက်ခဲ့တာဆိုတော့ကျမတို့မှာတော့တွေ့ကြုံရှိတယ်ကျမတို့ညိုနေနှုတ်နေစလုံးကလုတ်ခဲ့ဘူးတယ်နောက်ပြီးတော့ဒီဟာရှိတယ်အဲတော့ sharing လုပ်ဖို့အသင့်ပါပဲကျမတို့က sharing လဲလုပ်နိုင်ငယ်မျှလဲမျှဝေပေးနိုင်မှာနောက်ကျမတို့ဘက်မှာလုတ်ထားတဲ့ mechanism ကိုလဲ mounting နဲ့ဆိုးရဖွဲ့တာသိပါတယ်ရှင့်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါဆရာမခဏလေး line မောင်းနေပြပါအောင်ကျွန်တော်အခုတစ်ခါဆရာမကြီးဒေါ်ဒေဝီတန်းစင်ကိုလေလိုက်မဖိတ်ခေါ်ကြပါရခင်ဗျာအစိမ်းရောင်ကွန်ရက်ကဖြစ်ပါတယ်ဆရာမရှိပါလားခင်ဗျာဟုတ်ကဲ့ဒေါ်လေ
း
ဟုတ်ကဲ့ဒေါ်လေးအခုဟိုဒီရေကြီးရေရှမ်းမှုတွေမိုးသဲမှုတွေနောက်ပြီးတော့ဒီအပူလိုင်းဝင်မှုတွေဆိုတာဒါနှစ်စဉ်ဖြစ်နေကြတာအခုဆိုရင်တဖြည်းဖြည်းနဲ့ပိုပြီးဆိုးဆိုးလာတယ်လို့ပါပဲမြန်မာနိုင်ငံတခုတည်းတည်းမကပါဘူးအိန္ဒိယအိန္ဒိယမှာလည်းအခုရေကြီးလို့လူတွေတောက်တောက်လဲတည်ကြတယ်တရုတ်ပြည်မှာလည်းထုံနီလကောင်းပဲပေါ့နော်ဖိလစ်ပိုင်ဆိုနှစ်တိုင်းမုန်တိုင်းဝင်နေသူတို့လည်းသူလည်းနဲ့သူခံနေမြန်မာနိုင်ငံဟာလည်းတဘာဝဘေးအန္တရာယ်ဒဏ်နဲ့ဘလို့မှမကင်းလွတ်တဲ့နိုင်ငံဖြစ်နေတော့ဒါတွေအခုလိုတဖြည်းဖြည်းဆိုးလာနေတာတွေဟာဟိုအကျိုးအကြောင်းဆက်ဆက်မှုတွေတော့ရှိမယ်ထင်ပါတယ်ဆရာမဟိုဆရာမကလည်းတဘာဝပတ်ဝန်းကျင်ထင်းထင်းကြီးစာရည်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်ဆိုတော့ဘလို့ဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပေးလို့ရမလားဟုတ်ကဲ
့ရှင်ရပါတယ်အဲ့တော့ဒါတွေဟာနေစင်းရတဲ့ဖြစ်လာတဲ့ကိစ္စတွေမဟုတ်ပါဘူးနော်အဖြေတဖြေတွေနဲ့ဒါတွေကစုပြီးတော့မှပေါ့နော်ဒီတဘာဝဘေးအန္တရာယ်ဆိုတာနိုင်ငံတိုင်းခံနေရတာလေသူတို့ကကံပြိုးပြီးတဲ့နိုင်ငံတွေလို့ဂျပန်နိုင်ငံခံရတယ်အမေရိကန်နဲ့ခံရတယ်နော်ဘယ်လိုကံပြိုးတဲ့နိုင်ငံတွေချိုးရတဲ့နိုင်ငံတွေအတိအကျနိုင်ငံတွေလည်းခံရတယ်ဆိုတော့ဒါကိုပြန်ပြီးတော့ကြည့်လိုက်လို့ရှိတယ်နော်ဒီဒေါ်လစ်ကမှာတော့ပေါ့နော်သာဟာလူလာတဲ့အခါမှာမရှိနေတဲ့ဒီသားမျိုးနွယ်တွေကဒါလုတ်ခဲ့တဲ့အလုပ်တွေရဲ့နောက်ဆက်တွဲပေါ့သဘာဝပတ်ဝန်းကျင်စိတ်တွေကရှိမှုတွေရဲ့နောက်ဆက်တွဲအခုကမ္ဘာမှာနိုင်ငံတိုင်းခံနေရတဲ့သဘာဝပြီးအဲ့ဒါဘာတွေလဲဆိုလို့ရှိရင်ဥမာကမ္ဘာကမ္ဘာကြီးပေါ့ဆိုတော့ကမ္ဘာကနေကမ္ဘာကအဲ့မအိုက်တီရှိရှိကြတဲ့အကြံအကြက်တဲ့ဘာကြီးအဲလေစိတ်ပန်ကြည့်ကြလားပြညာရှင်များတတိပေးခဲ့တာနှစ်ပေါင်းလို့ကြာပါပြီ။နောက်ပြောမယ်ဆိုရင်တစ်ဆယ်ရာစုမတိုင်နိုင်လေကိုကဒါတွေကဖြစ်တော့မယ်ဆိုပြီးတော့နောက်ကမ္ဘာဖြစ်ပြီးမိလာခံနေပါတယ်ခေါ်တယ် Rio Plus 20ဆိုတာကိုခေါ်တယ်ခေါ်ပြီးတော့မိလာခံကြီးတွေအကြီးအကြီးတွေနောက်ထပ်ပြီးမိလာခံကြီးတွေလောက်ပြီးပြောခဲ့ကြတာပဲနိုင်ငံတိုင်းလေဒီအမျိုးသားအဖြစ်အနေနဲ့ကမ္ဘာခေါင်းဆောင်တွေတက်ခဲ့ကြတာပဲအလှအပေါင်းဆောင်တွေတက်ခဲ့တယ်။နော်ဒေါ်လေးတွေလည်းတက်ခဲ့ပါလေ ဘင်ဂျင်းရီယိုပလတ်20တိပါလေ။ဒါလည်းမဲ့လို့အဲ့ဒီမှာချမှတ်လိုက်တယ်ဟလာအစိမ်းရောင်ပြုံးပြမှုအစိမ်းရောင်ဒီခုတည်းပေါ့စီးပွားရေးဆိုတာတွေရတယ်။အခုနောက်ပိုင်းမှာဖြစ်လာတယ်။ဒါပေမဲ့ပြန်ကြည့်တဲ့အခါမှာနော်တော်တော်များများဟာရင်းနှီးမြှုပ်ဆံမှုတွေကိုဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာကြာပြီးတော့လက်ကျတယ်။အဲ့ဒါကြီးကဒေါ်လီတို့ရဲ့တတိယနိုင်ငံဖြစ်တဲ့တော့ဒီအစိုးရတွေသတိထားဖို့လိုပါလေ။ဒီတစ်ချက်အာဆီယံနိုင်ငံတွေကအတန်ကိုရှုပ်ပြီးတော့တောင်းဆိုဖို့လိုပါလေ။အခုဖြစ်နေတဲ့ဒီတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဟာနော်စိတ်ရောအလုပ်ရောဒီဦးကြီးရပြားလာတာဒီရာဒီဦးကြီးကိုကျက်သွားတာဒီကနေစပြီးတော့မှတဘာဝဘေးအန္တရာယ်တွေဆက်တိုက်လို့ဖြစ်လာတာပါဒီတဘာဝဘေးအန္တရာယ်ဆိုတာအစတွေကနှစ်ပေါင်း1500မှာဖြစ်လေဖြစ်တာရှိကြတဲ့ဟာတွေပါထူးခြားတဲ့ဟာတွေမဟုတ်ပါဘူးဒါပေမဲ့ဒါကိုတော့တစ်ခုနဲ့မြန်မြန်ကြီးတော့တစ်ခုထဲမှာတစ်ခုထဲမှာ
ရပိုင်းမချဖြစ်လာတာတွေကတော့ဒါလူလုံးတဲ့ခါပဲ။အဲ့ဒါကြောင့်မို့လို့တော်လေးပြောချင်တာကတော့တော့ဒီ shift ဆက်ပြီးတော့ကဘာကြီးကိုနော်ကျန်းမာမှာလူတွေကျန်းမာတာတာနဲ့ကိုတိုင်းပြည်တွေဖွံ့ဖြိုးတိုးတက်ဖို့ဗမာပြည်အပါအဝင်ရွက်ချင်နေဆိုရင်တော့တော်လေးပြောချင်တာကစ်တပ်ဖွံ့ဖြိုးတိုးတက်ဖို့လုပ်လို့မရတော့ဘူး။ဒါ one sided development ဆိုတဲ့ဟာလုပ်လို့မရတော့
ဟုတ်ကဲ့ဖက်ဆုံစဉ်းစားပြီးလောက်ရမှာပေါ့နော်။ည
ာတာလာနဲ့တွဲခေါ်တာဒီပညာအကောင်းလေ။တော့သူတို့တိုင်းပြည်မှာကြတော့သူတို့ချက်မှုသေးတွေမထုတ်တော့ဘူး။တော့ဒီကဘာဥွေးမှုတွေဖြစ်တဲ့ကိစ္စတွေမလုပ်တော့ဘူးဆိုပေမဲ့ဘာမှသိနားမတယ်တဲ့တိုင်းပြည်တွေတတိယနိုင်ငံတွေကိုဒီချက်တွေပို့ပြီးလုပ်ရဆိုရင်ကဘာဘူးဝင်းကကြာမှာပေါ့။
ဟုတ်ကဲ့တော်လေဟုတ်ကဲ့။
ဘာမှမကြာဘူးဆိုရင်အလုံးစိုက်ကြည့်ကြမှာကြီးဒီစာအရေးအကုန်ထိတတ်ပြီးတော့ဒီဘာဝဘေးအန္တရာယ်တစ်နှစ်တစ်နှစ်ဆိုးလာဖို့ရှိတယ်နော်
ဟုတ်ကဲ့တော်လေဟုတ်ကဲ့ဟုတ်ကဲ
့
ဟုတ်ကဲ့
ဆက်ပြီးတော့ကရာရရှိကျမပြီးတော့ကိုအပါဝင်တဲ့ဥတက်ကလေးရှင်နဲ့ဘာဝပါဝင်ခြင်းလို့နော်ပြောရတဲ့အတိုင်းနော်အဲ့ဒီအတိုင်းအစိုးရရောစီပွားရေးဓာတ်ရရောနော်လိုက်နာဖို့ပြည်သူတွေအပါ
ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လီကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးလေးလိုက်ပေါ်မှာရှိနေပါလားခင်ဗျဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးဒေါ်ဒေဝီတန်းစင်လည်းပြောတော့ပါတယ်ထိပ်ပိုင်းမှာလည်းဟိုဒေါ်ခန့်ခန့်လေးလည်းပြောတော့ပါတယ်တို့တထုံမျိုးရဲ့ဥပမာလေးပေါ့နော်တို့အရင်ကြုံရတဲ့အတွေ့အကြုံအရာတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုဆရာလည်းဒီမူပြင်းနယ်လွတ်တော်ထဲမှာအရေးပါတဲ့နေရာမှာဒုတိယလွတ်တော်ဥက္ကဋ္ဌနေရာမှာရှိနေတယ်ဆိုတော့ဒီနှစ်ဖြစ်သွားတဲ့သင်ခန်းစာတွေကိုအတွေ့အကြုံတွေကိုနမူနာယူပြီးတော့ကျွန်တော်အနာဂတ်မှာဘယ်လိုပြင်ဆင်မှုတွေများလုပ်ဖို့ဟိုစဉ်းစားမိပါတယ်ဆရာခတ်တူတူလေးကျွန်တော်ပြောပြပါဆရာအတတ်နိုင်ဆုံးတူတူလေး
ဟုတ်အဓိကတော့ကျွန်တော်တို့ကတော့ဟိုပြောချင်တာကတော့ဟို management အပိုင်းပေါ့နော်ဒီတဘာဝဘယ်အနေနဲ့ကြာဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ပိုင်းအနေနဲ့ဆက်ဆံပြီးမှကျ management လုပ်ဖို့တင်တယ်ပထမတစ်ပိုင်းကတော့ကြိုတင်ကာကွယ်တာစီရေးပေါ့ဒုတိယပိုင်းကတော့ဒီပြန်လည်တည်ထောင်ရေးဆိုတဲ့ကိစ္စလေပေါ့နော်အပထမတစ်ဆင့်အနေနဲ့ဒီပြန်လည်ဟိုကြိုတင်ကာကွယ်တာစီရေးကိစ္စမှာဆက်နှစ်တကျဖွဲ့စည်းထားတဲ့အဖွဲ့တွေရှိဖို့လိုတယ်ဆက်နှစ်ကြာဒီစီမံခန့်ခွဲမှုပိုင်းဆိုင်ရာနဲ့ဒီဖွဲ့စည်းထားတဲ့ဒီအဖွဲ့တွေကနေချိန်နဲ့တည်းကြီးဖြစ်လာတဲ့ကြေညာတွေကိုဘလို့ကာကွယ်စားစည်းရေးတွေလုပ်မယ်ဆိုတဲ့ဟာတွေကို
ဟုတ်ကဲ့ဆရာ
ဒီရေးဆွဲပြီးတော့လိုအပ်တဲ့ဟာမျိုးကိုလုပ်ဖို့လိုတော့ဒါကတော့ဒီပိုင်းပေါ့နော်ဒီအပိုင်းက
ခတ်တက်တယ်ပြောပြပါဆရာဟုတ်
ဆောင်ရေးကိစ္စကျန်တဲ့တူဆောင်ရေးကိစ္စတွေလည်းလုပ်ဖို့လိုတယ်အဲ့ဒီကျန်တဲ့တူဆောင်ရေးကိစ္စတွေမှာလည်းသူမျိုးနဲ့လားသူအဆင့်အလိုက်ကိုပြန်လဲဖွဲ့စည်းထားတဲ့အဖွဲ့တွေကနေတင်တယ်ဒီအနှစ်တကျအတန်တူထောင်ရေးလုပ်ငန်းတွေလက်ဖို့တင်ပါလေလို့ကျွန်တော်ပြောချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဝင်ဆွေးနွေးပြတဲ့မိကွန်ချန်ရောဒေါ်ခန့်ခိုင်နဲ့ရောဆရာမကြီးတို့ဒေဝီတန်းစီရောအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်တစ်လောက်ဝယ်ရတဲ့အတွက်ဒီနေ့ဒီမှာပဲရန်နာလိုက်ကြအောင်
သူကောင်းအောင်တဲ့သူကိုစုံဝင်လိုက်စီစဉ်တင်ဆက်တဲ့အတိုင်းလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်ခုတော့တရင်အချင်းချက်ကိုကောင်းလွင်ကပြောပြပေးပါဦ
းဟောကောင်ချွန်မှာဒီမိုကရေစီလိုလားသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြရာကဟောင်ကောင်ကထွက်ခွာမဲ့လေရင်ကြီးစင်အားလုံးကိုဒီနေ့မှလည်းဒုတိယနေ့ဖြစ်နေဖြစ်လိုက်ရပါတယ်လာမယ့်စက်တင်ဘာ1ရက်နေ့ကဆာလိုတရုတ်ကွန်ပျူစီတချို့ပေါ်သွန်းကုန်ကွန်ဆရာရဲ့နိုးတွမြင့်ကောက်ခံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်စီစဉ်ထားတာကိုဒီနေ့ပဲရွှေ့ဆိုင်းလိုက်ပါတယ်laptop ကြီးဆောင် computer တွေ computer monitor တွေလက်ကင်ဖုန်းတွေ video game ကစားတဲ့ပစ္စည်းတွေအရုပ်တွေရှုပ်နှက်တွေနဲ့အဝတ်ထည်တွေပါဝင်တရုတ်သွင်းကုန်တွေပေါ်အခုနေတိုးကောင်းမဲ့အစီအစဉ်ကိုဒီဇင်ဘာလ15ရက်နေ့တွေရွှေ့ဆိုင်းလိုက်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးအထူးကုဇယ်ရုံးကကြေညာလိုက်တာပါပြီးခဲ့တဲ့သတင်းပတ်တဲ့လူ9ယောက်ထပ်မံတည်ဆုံးခဲ့တဲ့ရုရှားရေတပ်လက်ချေစကန်နီမှာ radio တပ်သတိမြင့်တက်လာတာတွေ့ရတဲ့အကြောင်းရုရှားမောလီဝူဒ်ဌာနကအတည်ပြုလိုက်ပါတယ်
။တရင်အချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်နေဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 9905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်။ VOA အပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှလုံးပါ
This program has come to you from the Voice of America, Washington.